ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးဗီတင်နိုင်ငံကဥဆောင်ရေးဆွဲထားတဲ့မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူညွန်ရေးကောင်စီဆုံးဖြတ်ချက်မူကြမ်းမှာတော့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေချက်ချင်းရဖို့ဒုက္ခသည်တွေဌာနပြန်လည်ရေးတို့ကိုအဓိကတိုက်တွန်းထားပါတယ်။အဲ့ဒီမူကြမ်းထဲမှာအရေးယူပိတ်ဆို့ဒဏ်ခတ်ရေးမပါပေမဲ့အခိုင်အမာတောင်းဆိုချက်တွေအများအပြားပါဝင်ပါတယ်။ကုလသမဂ္ဂကောင်စီမှဆုံးဖြတ်ချက်မကျရင်မြန်မာအစိုးရကကြိုးပမ်းနေပြီးနိုင်ငံတကာနဲ့ကုလသမဂ္ဂကဒီဇိုင်းမတ်တောင်းဆိုနေတဲ့ကုလအချက်နဲ့ရှာဖွေရေးအဖွဲ့ကိုလက်ခံတင်ရေးဆိုတာကိုလည်းဆက်လက်ငင်းပယ်ထားတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံအမကြီးဦးဟောက်တူဆန်းကစတင်ဖြေကြပါတယ
်။ဒီအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဒီဆုံးဖြတ်ချက်မူကြမ်းကိုဆုံးဖြတ်ချက်လူမျိုးကောင်စီမှမချမှောက်တော့ကျွန်တော်တို့လုံတဲ့လုံထိုက်တာပဲကျွန်တော်လုံနေပါတယ်လို့ဒါပဲပြောချင်ပါတယ်။အသေးစိတ်ကတော့ပြောလို့မရဘူးပေါ့ကျွန်တော်တို့သို့တော်လည်းပဲဒီဟာကသူတို့စဉ်းစားတဲ့သဘောပဲရှိသေးတာပေါ့နော်အဲ့တော့ဘလို့သူလုံမယ်ဆိုတဲ့ဥစ္စာကတော့အဲသူရဲ့လုံထုံးလို့နေနဲ့လုံကြမှာပေါ့လုံတဲ့ခါကျရင်လူမျိုးကောင်စီတန်းမှာရှိတဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေသူလည်းပဲကျွန်တော်တို့ချင်းကပ်ပြီးတော့အဲကျွန်တော်တို့နေနဲ့ကလည်းဒီကြားထဲမှာလူမျိုးကောင်စီဖွဲ့ဝင်တွေကိုသူရဲ့ရည်တည်ချက်တွေလည်းကျွန်တော်သိပေးထားတာတွေရှိပါတယ်အဲ့တော့ချင်းကပ်ပြီးတော့ကျွန်တော်စီယုံပြီးပြောနေတာတွေရှိပါတယ်အဲ့တော့ဒီလူမျိုးကောင်စီမှာဒီဆုံးချက်မချနိုင်အောင်တော့ကျွန်တော်လုပ်ရမှာပေါ့ဒါကျွန်တော်တို့ရဲ့ရည်တည်ချက်ဖြစ်ပါတယ
်ကုလသမဂ္ဂရဲ့အချက်လက်ရှာဖို့ရည်ခီးစဉ်ပေါ့နော်အဖွဲ့ကိုလက်တင်ခံဖို့ဆိုတဲ့အချက်ကဒါတော်တော်များများတွန်းနေတဲ့အထက်မှာပါပါတယ်ဆိုတော့တမန်ကြီးတို့ဘက်ကဒီအပေါ်မှာသဘောထားပြောင်းလဲမှုရောရှိပါသလားပြက်ပြက်သားသားတော့ပြောထားတာပေါ့လေ
ကျွန်တော်ဘက်ကလှုပ်ရှားရှိတော့ကျွန်တော်လုပ်နေတယ်အဲ့တော့လုပ်နေတဲ့အချိန်မှာကုလဟိုပြောတဲ့ assigning mission တို့ဘက်ကတော့ကျွန်တော်တို့ကဟိုလက်မခံပါဘူးဘာလို့ဆိုတော့ကျွန်တော်တို့အနေနဲ့လုတ်တင်လုတ်ထတာလုပ်မယ်အဲအဲ့တော့ဒီဟာကိုတော့ကျွန်တော်လောလောဆယ်အချိန်မှာတော့ဟိုဒီသဘောထားနဲ့ပတ်သက်ပြီးတော့ပြောင်းလဲဖို့တော့မရှိပါဘူးအဓိကတော့အခုပြောနေကြတဲ့ဟာကတော့ဒီ supply mission ကကျွန်တော်အဓိကမဟုတ်ဘူးလို့ကျွန်တော်မြင်တယ်အဓိကတော့ဟိုဘက်ကိုရောက်နေတဲ့ဟိုပြေးသွားတဲ့လူဟာပေါ့အခုတို့ဆိုရင်6သိန်းပေါ့အဲအဲ့ဒီကဏ္ဍကြီးတော့ကျွန်တော်တို့တော့ဒီဟာဟိုဟာပေါ့ဟိုအရင်မပွားဘာမှဟိုဘာကွန်မန့်တွေပေးကြတာမရှိဘူးပေါ့လေကျွန်တော်တို့ကဒါသူတို့ကကနန်းရောအဲ့တော့ကျွန်တော်တို့ကကနန်းနဲ့တော့ဟိုသွားတိုက်လို့တော့နေရအောင်ပေါ့လေကျွန်တော်တို့အဲ့တော့အဲ့ဒီ6သိန်းလောက်သူတို့ပြောတယ်ဟာပေါ့6သိန်းကအဲ့ဒီအရေးအတွက်နဲ့ပတ်သက်ပါအဓိကတရားဟိုမီနီရီယန်ဟိုပေါ့လူသားချင်းစာနာထောက်ထားမှုဟိုဘက်ကနေပြီးတော့ပြောကြတာများပါတယ်အဲ့ဒီဟာအဓိကကတော့အဲ့ဒီပြဿနာအခုကဘာကတော့အဲ့ဒီဟာအဓိကဖြစ်နေတယ်အဲ့တော့ကျွန်တော်တို့လည်းဒီကိစ္စကိုဘယ်လိုဖြေရှင်းလဲဆိုတော့ကျွန်တော်တို့ကအဓိကစင်လာပြီးတော့အခုဖွဲ့စည်းဆောင်ရွက်နေတဲ့ဟာတွေကတော့ဥတည်ထားတာပေါ့လေဆိုတော့အဓိကကျွန်တော်မြင်တာကတော့ humanitarian issue ကိုအရင်ဆုံးဟိုရှင်းဖို့ကအဓိကပြဿနာဖြစ်မယ်လို့ကျွန်တော်မြင်ပါတယ
်ဟိုတမ်းမကြီးတို့ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေပြန်လည်ထူထောင်ရင်းမှာနိုင်ငံတကာရဲ့ပံ့ပိုးမှုတမ်းမကြီးတို့ဟိုအားရချေနှံမှုရှိပါလား
ဟုတ်ဘူးရှင်နေရတော့အပြည့်တဲ့တိုင်းပဲလေဟိုဘက်အကန့်ကိုရောက်နေတဲ့ဟာများတဲ့ခါကျတော့အဲ့ဒီဟာကိုပဲကြည့်ပြီးတော့ဟိုပေးတာအကန့်တာဟုတ်ဆုံးရှားတာဆောင်ရနေတာအဲ့ဒီဘက်အတွက်ပဲများတာ။အိုးကျွန်တော်ဘက်ကလည်းပဲဟိုကျွန်တော်အခုလုပ်နေတဲ့ပိုင်းနဲ့ပတ်သက်ပြီးတော့ဟိုအခုချီတော့ဟိုဟာပေါ့ commitment တွေကတော့ကျွန်တော်ဟိုတရားတော့မတိရသေးတော့လည်းပဲလာဖို့တော့ရှိမှာပါ။လာဖို့တော့ရှိမှာပါ။ကျွန်တော်တည်သလောက်ဆိုရင်ကဘာဘန်တို့ဘာလို့လဲဟိုကျွန်တော်ဘက်ကိုလာကူညီပေးဖို့အစီအစဉ်တွေရှိတယ်လို့ကျွန်တော်တို့အဲ့လိုဘောနှလုံးပြောတော့တည်ရတယ်။တရားတော့မဟုတ်တော့လည်းပဲတည်ရတယ်ပေါ့လေ။အဲ့တော့နောက်ပိုင်းကျရင်ဒီကျွန်တော်ဘက်ကလုပ်တဲ့ဟာတွေရှင်းရတာလည်းများလည်းပဲဒီဘက်ကကျွန်တော်တို့ဘက်ကိုလက်ခံမှုတွေစတင်ပြီးလုပ်နိုင်ပြီဆိုတဲ့အချိန်ကြလို့ရှင်လွယ်တဲ့ဟာတော့ဟိုနိုင်ငံတကာတိုင်းဝမ်ကလည်းဟိုလာဖို့တော့ကျွန်တော်တို့ပြောင်းလဲပါတယ်။ဒါလည်းလာပါပါဒါကကုလသမဂ္ဂလည်းကျွန်တော်ကုလသမဂ္ဂလည်းဖြည့်ဖြည့်ဆောင်ရွက်မှုတွေရှိပါတယ်။အဲ့တော့ဒီဟာတွေကတော့ဟိုဖြစ်လာမဲ့သဘောရှိပါတယ်။လောလောဆယ်အချိန်ဒီမှာတော့ဒီချင်းချင်းတွေကဟိုဘက်ကဟာကလောလောဆယ်လိုအပ်ချက်လိုမြင်နေကြတဲ့အခါကျတော့အဲ့ဒီဘက်ကိုပဲသွားဖို့တော့ရှိမှာပေါ့
ဟုတ်ကဲ့ပါတမကြီးအခုတော့ဒီလုံခြုံရေးကောင်စီမူကြမ်းနဲ့ပတ်သက်ပြီးတော့တမကြီးတို့ကဒီမူကြမ်းထဲမှာပါတဲ့အချက်တွေကိုဟိုစဉ်းစားဖို့ရောရှိပါသလားဒီဟာကိုဆုံးဖြတ်ချက်မကြရေးတစ်ခုကိုပဲဥတည်ထားပါသလ
ားကျွန်တော်တို့ကတော့လုံခြုံရေးကောင်စီကတော့ဒီဟာကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရမလိုဘူးလို့ကျွန်တော်တို့ရည်တည်ထားတာပါပဲ